ကချင်ပြည်နယ်မှာစီးပွားရေးအရာအရေးပါတဲ့ဝိုင်းမော်မြို့နယ်တွေကစစ်တပ်လက်အောက်ခံနေကြားဆောင်တက်တဲ့ပြည်သူစစ်တပ်စခန်း၄ခုကိုနှစ်ရက်အတွင်းမှာသိမ်းယူနိုင်ခဲ့ပါတယ်လို့ KIA ကပြောပါတယ်တပ်စခန်းတွေကနေစစ်ကောင်စီတပ်တွေဆုတ်ခွာနေပေမဲ့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ်
အခုရက်ပိုင်းနေ့အတွင်း KIA နဲ့ပူးပေါင်းတပ်တွေရဲ့ထိုးစစ်ဟာတရုတ်နဲ့ကုန်သွယ်ရေးအရေးပါတဲ့ဝိုင်းမော်ချီပွေကားလမ်းဘက်အထိရောက်နေပါဗါဒ။အဝေးပြေးကားလမ်းတစ်ကြောမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဇက်ရိုက်သိမ်းယူနိုင်တာမှာဇွန်လ23ရက်နဲ့14ရက်နေ့ရက်အတွင်းစစ်တပ်စခန်း၄ခုကိုထပ်မံသိမ်းယူခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါဗါဒ။
ကိုလောလောဆရာတော့ဝိုင်းမော်ကနဲ့ချီပွေလမ်းဘက်မှာတပ်ပွဲတွေရှိပါတယ်အဲစမောရူဘန်ဒေါ်ရူဘက်မှာအဲတပ်ဖွဲ့တွေရှိပါတယ်ဒါပေမဲ့ကြီးကြီးကျယ်ကျယ်တော့မဟုတ်ဘူးအဲကျွန်တော်တို့ကျေရဖွဲ့တွေတပ်တိုက်ဖို့ရောက်လာတဲ့အခါမှာသူတို့စစ်တို့ဒီရဲတို့ဖွဲ့တွေအဲတို့ဘာသာတို့ဖွဲ့ချင်းတို့သခါများတော့ကိုကျွန်တော်တို့တင်းလို့ရပါပြီဒီနေ့အတင်းကသခါနှစ်ခုရှိတယ်မနေ့အတင်းကနှစ်ခုရှိတယ်အခုအားလုံးကတော့လေးခုပြန်တင်းလိုက်ရပါပြီ
သိမ်းယူလိုက်တဲ့စခန်းတွေဟာစနီခူးရွာကစခန်းနှစ်ခု၊ရှံငော်နဲ့ဘန်တောင်ကစခန်းတစ်ခုစီဖြစ်ကြောင်းပြောပါရယ်။စနီခူးစခန်းတွေကတော့ဝိုင်းမော်ချီပွေလမ်းကိုအဓိကထိန်းချုပ်ထားတဲ့စခန်းတွေဖြစ်ပါရယ်။မနေ့ကြာသပတေးနေ့ကတော့ဝိုင်းမော်မြို့အရှိတ်ဝူယန်ကျေးရွာမှာရှိတဲ့ခလာရ58ကာကင်းစခန်းမှာ KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်ချိန်တိုက်ပွဲပြင်းထန်ပြီးစစ်ကောင်စီတပ်ကလေကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ကြောင်းနဲ့မန်စီမြို့နယ်မှာလည်း၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါရယ်
။ခလာရ58ရက်ကာကင်းတခါနဲ့ဖြစ်ပါတယ်။အဲ့ဒီနေရာမှာတိုက်ပွဲဖြစ်ပါတယ်။အဲ့ဒါဟိုနေကြောင်းတော်မှာလာဘမဖြစ်ကိုတယ်ဆိုတဲ့သတင်းတွေရပါတယ်။အဲမန်စီဘက်မှာကတော့၃ရက်လောက်ရှိပါပြီဆက်တိုက်ဖို့လိုအဲ့တိုက်ပွဲရှိပါတယ်။မန်စီနဲ့အဲဒီဘမောကြားကအဲပေါင်ကြားရဲ့ယူဝါနာမှာအဲတပ်ပွဲကြည့်ထားလဲတော့မနေ့ကတော့ဟိုသက္ကဆရဲ့တန်ဆက်ကတန်ကားပေါ့တန်ကားတစီအဖြစ်ရှိလိုက်တဲ့ဆိုတဲ့တရင်ကတော့ရပါတယ်ဒါပေမဲ့ဟိုမင်းပြည်အခြေအနေကိုတော့ဘင်းများတော့ဖြစ်ဖြစ်ဒီရှိလို့ကိုရီးယားပြည်ကြီးကတော့မသိဘူ
းဇွန်လ17ရက်နေ့ကဆိုရင်လဲဝိုင်းမော်မြို့နယ်ကံပိုက်တီကားလမ်းပေါ်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့တယ်လို့အဲ့ဒီနေ့မှာပဲစတုံးပြူဟာတပ်စခန်းအပါအဝင်စခန်းကြီး၄ခုလောက်နဲ့စခန်းငယ်၆ခုလောက်ကိုသိမ်းယူခဲ့ပါတယ်။အခုလိုကချင်ပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေသိမ်းပိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်က VOA ကဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်တာမရှိသေးပါဘူး။မိုးမောင်းတဲ့မန်စီဘက်မှာတော့ပြီးခဲ့တဲ့လာစန်းကလေးကတိုက်ပွဲတွေပြင်းထန်နေတာပါ။လောလောဆယ်မှာတော့တိုက်ပွဲတွေဟာရန်နာလိုက်ပြန်တိုက်လိုက်နဲ့ဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဝိုင်းမော်ဒေသခံတူကတော့ဝိုင်းမော်မြို့နယ်ဝူယန်ရွာမှာဖြစ်ခဲ့တဲ့မင်းကတိုက်ပွဲဟာပြည်သူစစ်စခန်းမှာဖြစ်တာမဟုတ်ဘဲဝူယန်နဲ့လမြန်ရွာအတွင်းဘက်မှာဖြစ်တဲ့အကြောင်းနဲ့ဒေသခံရွာသားတွေတိမ်းရှောင်နေတာကြားပြီးဖြစ်တဲ့အကြောင်း VOA ကိုပြောပါရစေ။အဲ
ဝူယန်မှာတော့မင်းက6နာရီပဲဝူတင်တော့မှာဒီကျွန်တော်တို့ဝူယန်လမြန်ကျွန်တော်အခြေသက်မှာတော့အဲ့ဒါမှာတိုက်ပွဲဖြစ်တယ်ပြီးရင်အဲ့ဒီနောက်ပိုင်းမှာမှသူကလေရင်နဲ့လာတင်ပြီးမှလာဖြစ်တယ်အဲအဲ့လိုကဖန်ပြတာတော့မကြောက်ဘူးဝန်ကမှဖန်တူရရှိတယ်ဒီပြည်သူစစ်စခန်းဒါပေမဲ့အမှားဖြစ်တာတော့မဟုတ်ဘူးသူကဝန်ကမ်းတမယောက်ရွာသူရွာသားတွေကတော့တိမ်းချောင်တာတော့ကြာပြီခဏ3နာရီလောက်ပြီးတော့ရှိတယ်သူတို့တိမ်းချောင်တာ
ဝိုင်းမော်မျိုးနဲ့ဝူယန်ရွာတိုက်ပွဲမှာအရက်သားထိခိုက်မှုတရင်မကြားသိရသေးပေမဲ့မန်စီတိုက်ပွဲမှာတော့ဗမော်မျိုးနဲ့အတွင်းကကဘာနီရွာမှာလက်နက်ကြီးကြီးကြတာကြောင့်အ ਨੇ ဆုံးဒေသခံ9ဦးထိခိုက်ပြီးနေအိမ်နှလုံးမီးလောင်ခဲ့တဲ့အကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါဗျ။မန်စီဒေသခံတွေကို VOA ကဖုန်းခေါ်ဆိုခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ကချင်ပြည်နယ်မှာမတ်လ9ရက်ကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာ3လကျော်ကာလအတွင်းမြို့အ ਨੇ ဆုံး9မြို့လောက်နဲ့စခန်းပေါင်း120ကျော်သိမ်းပိုက်ထားတဲ့အကြောင်း KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။